ယူကရိန်းနိုင်ငံအရှေ့ပိုင်းစီဗီရိုဒွန်ညက်စ်ဒေသကိုအပြေးဝထိန်းချုပ်ဖို့ရုရှားတပ်ဖွဲ့တွေကြိုးစားနေတာနဲ့အမျှဒီနေ့ပြစ်ခတ်တိုက်ခိုက်မှုတွေပြင်းထန်နေခဲ့တယ်လို့ယူကရိန်းကပြောပါတယ်စီဗီရိုဒေါညက်စ်ဒေသမှာရှိတဲ့ယူကရိန်းတပ်စခန်းတွေရှိရာကိုရုရှားကလေကြောင်းတိုက်ခိုက်မှုတွေနဲ့ဗုံးကျဲတိုက်ခိုက်တာတွေအပြင်းထန်လုပ်နေတယ်လို့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့များအကြီးအကဲရဲ့ပြောခွင့်ရကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေနဲ့အရက်သားပြည်သူ900လောက်ခိုးလုံနေတဲ့ဒီဒေသကအဇော့ဓာတ်ုဆက်ရုံပါတိုက်ခိုက်မှုတွေပြင်းထန်နေတယ်လို့လွန်ဟန့်စ်ဒေသရဲ့အုပ်ချုပ်ရေးမှူးဆာဟီဟိုင်ဒီကလည်းပြောပါတယ်။ရုရှားတပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်စီဗီရိုဒေါညက်စ်မြစ်တမျိုးရဲ့ဒီမြစ်တစ်ဖက်ခမ်းမှာရှိတဲ့ Lichinex မြို့မှာလည်းအကြီးအကျယ်အပျက်စီးဆုံးရှုံးနေရှိနေတယ်လို့မြို့တော်ဝန်ဟိုင်ဒီကပြောပါရယ်နိုင်ငံရှိပိုင်းဒေသကိုခုခံကာကွယ်ဖို့ကြိုးပမ်းနေတာမှာအခက်အခဲတွေရှိနေတာကိုသိပေမဲ့ယူကရိန်းခုခံကာကွယ်ရေးတပ်ဖွဲ့တွေကတော့ရုရှားတပ်တွေကိုဆက်ပြီးခုခံတိုက်ခိုက်သွားမှာဖြစ်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကတင်းနေလာနေညကနိုင်ငံတော်ကိုပြောကြားတဲ့မိန့်ခွန်းမှာပြောဆိုသွားပါရယ်အခက်အခဲဆုံးတိုက်ခိုက်မှုတွေနဲ့ကြုံနေရတာဖြစ်ပေမဲ့လို့ဒီဒေသမှာခိုင်မာအားကောင်းတဲ့ယူကရိန်းအမျိုးသားအမျိုးသမီးတွေရှိနေပါတယ်လို့သမ္မတကပြောပါရယ်တချိန်ထဲမှာပဲရုရှားဟာယူကရိန်းဒီအာဖရိကတိုက်နိုင်ငံတွေကိုတစားကန်လို့အသုံးချပြီးတော့အဲ့ဒီနိုင်ငံတွေကိုယူကရိန်းရဲ့ဂျုံတွေတင်ပို့လို့မရအောင်ပိတ်ပင်ပြီးအာဖရိကမှာစားတောက်ကုန်စည်းနှုံးတွေပို့ပြီးတက်လာအောင်လုပ်နေတယ်လို့သမ္မတဇယ်လန်စကီကတနင်္လာနေ့အစောပိုင်းကဆွတ်ဆွဲပြောဆိုခဲ့ပါတယ်ရှင်